COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့အင်ဒိုနီးရှားနိုင်ငံမှာအလားအလာရှိတဲ့ကာကွယ်ဆေးတမျိုးကိုလူတွေနဲ့စတင်ဆန်သက်တော့မှာဖြစ်ပါတယ်။နိုင်ငံပိုင် Biopharmacy ကုမ္ပဏီနဲ့တရုတ်နိုင်ငံအခြေစိုက် Sinovac ဆေးကုမ္ပဏီတို့ပူးပေါင်းပြီးကာကွယ်ဆေးဆန်သက်မှုတတိယအဆင့်အတွက်စတင်ပြင်ဆင်နေပြီဖြစ်ပါတယ
်။
ကျွန်တော်ကိုယ်တိုင်ကာကွယ်ဆေးရှိဖို့လိုပါတယ်။ဒါမှကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးပြုနိုင်မှာပါ။အခုထိတော့လိုက်ဝယ်နေရတာပါ။Biopharma ကအရှိတောင်အာရှမှာအကြီးဆုံးနိုင်ငံပိုင်ဆေးကုမ္ပဏီဖြစ်ပါတယ်။ကျွန်တော်တို့ကိုယ်ပိုင်ကာကွယ်ဆေးထုတ်နိုင်ပါတယ်လို့သုတေသနအဖွဲ့အကြီးကခုစနန်ဒီရာစမီလ်ကပြောထားတာပါ။အသက်18နှစ်ကနေ59နှစ်အတွင်းရှိမိမိသဘောဆန္ဒအရစံသက်ခံလို့သူ1600နဲ့ကာကွယ်ဆေးတတိယအဆင့်စံသက်မှုတွေကိုဩဂုတ်လ17ရက်နေ့မှာဗန်တောင်းမြို့တက္ကသိုလ်ကသုတေသနပညာရှင်တွေဦးဆောင်ပြုလုပ်သွားမှာဖြစ်ကြောင်း Java တင်းရဲ့အစိုးရ website မှာဖော်ပြထားပါတယ်။အခုလက်ရှိအင်ဒိုနီးရှားမှာ COVID-19 ကူးစက်ခံထားရသူ13,000ကျော်နဲ့တိတ်ဆုံးသူ9,000ကျော်ရှိပြီးအရှိအာရှမှာကူးစက်မှုအများဆုံးဖြစ်နေတာပါ။တစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကာကွယ်ဆေးစံသက်မှုပေါင်း100ကျော်စံသက်နေပြီးအလားအလာရှိတဲ့ကာကွယ်ဆေးတရားစင်လောက်ကိုလူတွေနဲ့စတင်စံသက်နေတာဖြစ်ပါတယ်ရှင်။